ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ရမ်းတော်တောင်ပိုင်းနဲ့ပလောင်လက်နက်ကင်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ရှမ်းပလောင်ဒေသခံတွေဟာကြောက်မဲမျိုးနဲ့နမ်ခမ်းမျိုးနဲ့မိုင်းဝီရွာကိုတင်းရှောင်နေရပါတယ်။လောလောဆယ်မှာတော့တင်းရှောင်လာတဲ့ဆစ်ရှောင်ဒုက္ခသည်တွေကိုဒေသခံလူမှုကွန်ရက်အသင်းနဲ့အာဏာပိုင်တွေကထောက်ပံ့ကူညီထားရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ရှောင်ဒုက္ခသည်တွေရဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရနဲ့အပြည့်ရထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့တအန်းခေါ်ပလောင်မျိုးသားလွတ်မြောက်ရေးတပ်ဦး PSLF DNLA တပ်ဖွဲ့တွေဟာနေနေစိုးမိုးမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့နိုဝင်ဘာလဆန်းလောက်ကလေးကတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီရက်ပိုင်းတွေအတွင်းမှာတော့ကြောင်မဲနမ်ဆန်နဲ့နန်းခမ်းမျိုးနယ်တွေအတွင်းမှာနှစ်ဖက်တပ်တွေအကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးလွတ်ရာကိုတိတ်ရှောင်နေရပါတယ်ဒီလ9ရက်နေ့ရှမ်းပြည်နယ်နေကစတင်ခဲ့တဲ့တိုက်ပွဲကြောင့်ကြောင်မဲမျိုးနယ်တော်ဆန်ကြီးရွာအုပ်စုကရွာသူရွာသားတထောင်ကျော်လောက်ဟာကြောင်မဲမျိုးကိုတင်းရှောင်လာတယ်လို့တချို့တွေကလည်းရွာအတွင်းမှာပိတ်မိနေစေရှိတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဗဟိုဦးစီးအဖွဲ့ဝင်ဦးဆိုင်တန်းပေါင်ကပြောပါတယ
်3နေရာ4နေရာလောက်ခွဲထားတော့တထောင်ရော့ရော့လေးရောက်နေအဲ့ဒါဒီနေ့လည်းကားရှိစီးသွားကြိုတော့ငွေကျွန်တော်ထင်တယ်ဒီနေ့လည်းတစ်ထောင်လောက်ရောက်လာအောင
်မယ်ဆစ်ဆောင်ဒုက္ခဒယ်ရီဟာဒီလ9ရက်နေ့ကစတင်ရောက်ရှိလာတာဖြစ်ပြီးကြောင်မဲမြို့ဘိုးဘွားရိတ်သာတီဟိုဖုံးကြီးကျောင်းရေဦးကျောင်းနဲ့အောင်စုပန်ကျောင်းတိုက်တွေမှာနေရာချထားတယ်လို့ပြောပါတယ်ကြောင်မဲမျိုးရောက်စစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ဇီဝိတဒါနလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကလည်းလောလောဆယ်လူတထောင်နီးပါးရောက်ရှိနေပြီးဒီကနေ့ထပ်ရောက်လာတယ်လို့နောက်ထပ်ထပ်ရောက်လာမဲ့သူတွေလည်းရှိတယ်လို့ပြောပါတယ်။ကြောင်မဲမျိုးကိုတင်းကြောင်လာသူတွေဟာရှမ်းရောပလောင်တွေပါပါဝင်ပြီးသူတို့ကိုဒေသခံအာဏာပိုင်နဲ့လူမှုအသင်းတွေကစောင့်ရှောက်ထားကြောင်းဦးတင်မောင်သိန်းကဆက်ပြောပါတယ်။
ကောင်နေနဲ့ကျွန်တော်မျိုးပေါ်မှာရှိတဲ့ပြားကြီးတဲ့အဖွဲ့တွေအဲ့ဒါတွေက white season လေးနေပါတယ်။ဟိုဒေသခံအာဏာပိုင်အဖွဲ့ကြီးတွေပေါ့နော်။တောင်ရှိတဲ့ပုံစံတွေလည်း white season လေးပါတယ်။ဆက်ကြမ်းမကြီးဆောက်ရှောက်မှုလည်းလုပ်သေးပါတယ်။ပညာရေးဆိုလို့ရှိရင်ပညာရေးကဏ္ဍတွေတော့ဒါ3ချောင်းကလေးတွေကိုသူအဲ့သူ့ချောင်းမကြီးစားလာတယ်။စတင်နေအောင်ကျွန်တော်တို့ season လေးနေပါတယ်
။ပြီးခဲ့တဲ့ရက်တွေကပလောင်တက်ဖွဲ့ကနေတောဆန်ကြီးရွာအုပ်စုအတွင်းကဖုံးတော်ကြီးတစ်ပါးနဲ့ရှမ်းရွာသား9ယောက်ကိုတက်ဖြတ်တယ်လို့ဒေသခံတချို့ကပြောဆိုပေမဲ့ပလောင်တက်ဖွဲ့ဘက်ကတော့တက်ဖြတ်တာမရှိကြောင်းညှင်းဆိုထားပါတယ်။ကြောင်မဲမျိုးနယ်အတွင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ရှမ်းမျိုးသားတွေအများစုတင်းရှောင်နေရတယ်လို့နန်းခမ်းမျိုးနယ်အတွင်းတိုက်ပွဲကြောင့်လည်းပလောင်မျိုးသားအများစုတင်းရှောင်နေရပါတယ်။နန်းခမ်းမျိုးနယ်ပလောင်စာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌတန်းမြင့်ကျော်ကနန်းခမ်းမျိုးနယ်လော့နော်ကြီးရွာကရွာသား900ကျော်ဟာမိုင်းဝီးရွာကိုတင်းရှောင်လာနေရကြောင်းပြောပါတယ်။
အမမိုင်းဝေးကိုရောက်လာတော့ပုံတော်စုကတရားအဆက်လေးရှိတယ်။လူရောအကျရှိတယ်။900နဲ့ထောင်းတော့ကလေးလေးလူကြီးတော့တိုက်ပွဲကြည့်တော့ရာလူတို့ကကြောက်ပြီးတော့ထွက်ကြေးကြတော့ပေါ့
။ဒီရပိုင်းတွေအတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ RCSS ကရှမ်းတပ်ဖွဲ့နဲ့ TNLA ကပလောင်တပ်ဖွဲ့တွေဟာနှစ်ဖက်တက်ချင်းရင်ဆိုင်ရှိနေပြီးစစ်ရေးအရတင်းမာမှုတွေရှိနေကြောင်းနဲ့မြေမြုံပိုင်းအုံပြူရာကြောင့်အရက်သားနဲ့ကျွေးနွားတွေထိခိုက်တာရှိကြောင်းလည်းဆက်ပြောပါတယ်။88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကတိုင်းရင်းသားကြီးရတာဝန်ခံဦးမြအေးကတော့နှစ်ဖက်တက်တွေအကြတိုက်ခိုက်တာတွေရပ်ဆိုင်းဖို့တောင်းဆိုပါတယ်။
တော်လိုက်လို့တွေချင်းမှာကိုလူမျိုးစုတွေရဲ့လွတ်မြောက်မှုကိုရှာကြတာပဲလေ။အဲလိုရှာကြတဲ့အချိန်ခါမှာလေကျွန်တော်မြင်တာဥတီကျဲတူကြတာလေ။အဲ့ပုံမှာဖက်တစ်ဖက်နဲ့နည်းနည်းစုံမွေးတွေကြည့်ပြီးတော့မတိုက်ပွဲဖြစ်လာတဲ့ဆိုရဟာတော့ကောင်းပေါ့နော်။တိုက်ပွဲတင်းထန်လာတာကြာအခုအကြအစိုးရတက်နေဖြစ်တာတမျိုးနောက်တစ်ခါအချင်းချင်းဖြစ်ကြတာတမျိုးနဲ့ဒါတွေကဘာဖြစ်လဲဆိုတော့ဒေသခံကြည့်လူတွေပဲဒုက္ခဒုက္ခတွေရောက်ကုန်ကြပြီလေ။ဘယ်သူမှန်နေမှားလဲဆိုတော့ညင်ရိုင်းပြီးတော့မှဒီတိုက်ပွဲတွေရပ်ဆိုင်တယ်နဲ့အခုဒီကဲဒီတော့လေရှိနေတဲ့လက်ကြီးမှာရှိတဲ့ပြည်သူရဲ့မျက်နှာကိုဖြတ်ကြည့်တယ်လို့ကျွန်တော်မြင်တယ်။နှစ်ဖက်ဖြတ်ကြည့်လို့ကျွန်တော်အဲ့တိုင်းပဲတိုက်တွန်းခဲ့တယ
်။ TNLA ကပလောင်တပ်ဖွဲ့ဘက်ကတော့ညညွတ်တော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကိုနှစ်ဖက်တွဲဆုံဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ဖို့စာပေးပို့ခဲ့ပေမဲ့အကောင့်ထဲပေါ်လာတာတော့မရှိသေးပါဘူး။ဒီရပိုင်းမှာတော့ပလောင်နဲ့ရှမ်းရက်သားတွေကိုဖမ်းဆီးထားကြောင်းလဲရှမ်းနဲ့ပလောင်တပ်ဖွဲ့တွေကအပြန်အလှန်တရင်ထုတ်ပြန်တာတွေရှိနေပါတယ်။